ဖုန်းတွေပေါ်မှာကစားနိုင်တဲ့ game နဲ့ဒီတက်ယူသွားနိုင်တဲ့ game set လေးတွေနဲ့ကစားနိုင်တဲ့ game ဈေးကွက်ကနေပြီးတော့2026ခုနှစ်မကုန်ခင်မှာဒေါ်လာ112ဘီလီယံထိဝင်ငွေရလိမ့်မယ်ဆိုပဲကိုသားညွန်ဦးရေ Persistent Market Research ဆိုတဲ့ဈေးကွက်လေ့လာရေးအဖွဲ့ကထုတ်တဲ့စီရင်ခံစာထဲမှာခန့်မှန်းထားတာ
ဒီဈေးကွက်ကတစ်နှစ်ကို10ရာခိုင်နှုန်းကျော်တိုးတက်နေတယ်ဆိုတဲ့ခန့်မှန်းချက်နဲ့တွက်ပြီးတော့ဒေါ်လာ112ဘီလီယံလို့ပြောတာမှတ်စမြတ်မို့လောလောဆယ်ရှိနေတဲ့တန်ဖိုးကဒေါ်လာ42ဘီလီယံကျော်ဆိုတော့အခု2016ကနေပြီးတော့2026ခုနှစ်အတွင်းမှာဒေါ်လာ83ဘီလီယံကျော်တိုးသွားမယ်ဆိုတဲ့သဘောပ
ြလောလောဆယ်ဒေါ်လာ42ဘီလီယံကျော်မှာအများဆုံးဝင်ငွေရနေတာကတော့အာရှပစိဖိတ်ဒေသကရယ်နော်နောက်နှစ်တွေမှာလည်း73ရာခိုင်နှုန်းနီးပါးလောက်အထိတိုးတက်နေဦးမယ်ဆိုပဲအဲဒါကြောင့်လဲ mobile gaming ပေါ်မှာအခြေခံတဲ့ game လုပ်ငန်းတွေကသူ့ထက်ကဥအောင်လို့အပြိုင်တီထွင်နေကြတာရှင်အခုလဲလက်ကై smartphone တွေပေါ်မှာ game ကစားနိုင်အောင်လို့ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေတဲကဖင်လန်နိုင်ငံက Hatch ဆိုတဲ့ company က game အမျိုးအစားပေါင်း200လောက်ကို download လုပ်စရာမလိုပဲနဲ့ဓာတ်ရိုက် streaming လုပ်ကစားနိုင်မယ်ဝန်ဆောင်မှုကိုပေးနေပြီလေ
A place to share new experiences where you can enjoy every game together
Hatch ဆိုတာကမြန်မာနိုင်ငံမှာလူသိများတဲ့ Angry Bird game ကိုထွင်တဲ့ Rovio Game Company ရဲ့အခွဲတစ်ခုတဲ့သူတို့က mobile game 200လောက်ကိုကစားခြင်းနဲ့အချင်းချက်ချင်းကစားနိုင်အောင်လို့ smartphone app ထွင်လိုက်တာလေ online ပေါ်မှာဓာတ်ရိုက် streaming လုပ်ပြီးတော့ရုပ်ရှင်တွေကြည့်နိုင်တဲ့ Netflix တို့တချင်းနားထောင်နိုင်တဲ့ Spotify တို့လိုမျိုး Hatch ကလည်း game တွေကို streaming ဝင်ဆောင်မှုပေးနိုင်အောင်ဖန်တီးလိုက်တာပေါ့ဗျာ
If you look what's happened to other forms of media so music has gone streaming movies TV series have gone streaming it's just a way more convenient way
ဒီ media လုပ်ငန်းတွေဘယ်လိုပြောင်းလဲကုန်လဲကြည့်မယ်ဆိုရင်ဂီတရုပ်ရှင် TV စီးရီးတွေအားလုံး streaming ဝင်ဆောင်မှုပေးနေကြပါပြီ။ကိုယ့်အတွက်ဖျော်ဖြေမှုကိုလွယ်လွယ်ကူကူအဆင်ပြေပြေရနိုင်တဲ့နည်းလမ်းတစ်မျိုးပါ။ Play ဆိုတဲ့ click ကို click လုပ်လိုက်တာနဲ့ mobile phone ပေါ်မှာ game ကစားလို့ရသွားမှာပါ။ game တွေကို streaming ဝင်ဆောင်မှုပေးတာက online ဝင်ဆောင်မှုဖြစ်တော့လူမှုကွန်ရက်တွေကိုတခြားဝင်ဆောင်မှုတွေနဲ့ချိတ်ဆက်ပေးနိုင်ပါတယ်။ကစားသူချင်းချင်းကြားမှာသူတို့ကြိုက်ကြတဲ့ game တွေနဲ့ဆက်နွယ်ပြီးပေါင်းစည်းပေးနိုင်ပါတယ်
။ Hatch Mobile Streaming လုပ်ငန်းကိုပူးတွဲတည်ထောင်ခဲ့တဲ့ SRUT လာပါတခုရှိတာသူတို့ရဲ့ app ကလောလောဆယ်ဖင်လန်နိုင်ငံက Android smartphone တွေမှာပဲသုံးလို့ရသေးတယ်။ဒါပေမဲ့ကစားခြင်းတဲ့ game တွေကို download လုပ်နေစရာမလိုပဲနဲ့ online ပေါ်မှာဓာတ်ရိုက် streaming လုပ်ကစားနိုင်မဲ့ဝန်ဆောင်မှုမျိုးတွေကတော့ပို့ပြီးတော့ခေစားလာဖို့ပဲရှိတယ်လို့တွက်ပြီးသူတို့ကစလုပ်နေတာလို့ဆိုရဲ
Many of the heavy hitting brands in the games industry are looking into subscription at the moment. We think it's kind of the future.
game လုပ်ငန်းတွေကနာမည်ကြီးအမှတ်ရစီအတော်များများကလာစဉ်ကြီးနှစ်စဉ်ကြီးယူပြီးဝန်ဆောင်မှုပေးနိုင်မှုအခုစဉ်းစားနေကြပါပြီ။ကျွန်တော်ထင်တော့အနာဂတ်မှာအဲ့ဒီလိုပဲဖြစ်တော့မယ်ထင်ပါတယ်။ကျွန်တော်တို့ Hatch က mobile device တွေပေါ်မှာ game ကစားနိုင်အောင်လုပ်ပေးထားတဲ့အတွက်နည်းပညာအရအကန့်အသတ်မရှိချက်နိုင်ပါတယ်။ဒီကနေ့ခေတ်မှာ game ကစားသူအများစုအဓိကကစားနေကြတာ smartphone တွေပေါ်မှာပါ။ဒါကြောင့်ကျွန်တော်တို့က smartphone သုံးသူတွေအတွက် game ကောင်းကောင်းကိုလွယ်လွယ်ကူကူချက်ချင်းကစားလို့ရအောင်အာယုံဆိုင်လုပ်နေတာပါ
Xbox game တွေထုတ်နေတဲ့ Microsoft company က2019ခုနှစ်ဇွန်လတုန်းကပဲ Xbox Game Pass ဆိုတဲ့ဝန်ဆောင်မှုအသစ်ကိုစခဲ့တာမဟုတ်လားဗျတလားကို10ဒေါ်လာဝန်ဆောင်ကယူပြီးတော့ Xbox game ပေါင်း100ကျော်ကို download လုပ်ကစားနိုင်အောင်လို့လုပ်ပေးလိုက်တာလေ
I think the future of gaming is you'll have a set of really core gamers that are going to want to pre-order and buy and play those games day one when they come out
game အသစ်မထွက်ခင်မှာကြိုးမထားပြီး game ထွက်ခြင်းဒီမှာကစားကြင်ကြတဲ့အမကဲ gamer တွေရှိသလိုပေးတဲ့ဈေးနဲ့တန်တာကိုလိုချင်တယ်ဈေးနည်းနည်းနဲ့ game အမျိုးပေါင်း100လောက်ကစားကြင်တဲ့ gamer တွေလည်းရှိပါတယ်အနာဂတ် game လုပ်ငန်းအတွက်အဲ့ဒီလို gamer နှမျိုးကအရေးကြီးပါတယ
် Microsoft Xbox က Aaron Greenberg ပြောသွားသလိုပဲ on demand လို့ခေါ်တဲ့ဒီကိုလိုချင်တာကိုပဲရွေးချယ်အဖို့အခပေးပြီးကစားနိုင်တဲ့ game ဝင်ဆောင်မှုမျိုးကိုသဘောကျသူတွေရှိတာကြောင့်လဲအခုဆိုလို့ရှိရင်ဒီ Sony က PlayStation Now ဆိုပြီးတော့လာစင်ကြီးပေး game တွေကစားနိုင်တဲ့ဝန်ဆောင်မှုလုပ်ထားတယ်။ EA ကလည်း EA Access ဆိုပြီးတော့ on demand ဝန်ဆောင်မှုရှိနေပါပြီ
။ဒါပေမဲ့တချို့ကျတော့ game ကိုကိုယ်တိုင်ဝယ်ပြီးတော့ game set နဲ့ကစားရတာမျိုးကိုမှဆွဲလန်းနေကြသူတွေလည်းရှိနေသေးတယ်လို့ game တွေနဲ့ပတ်သက်ပြီးတော့ online သတင်း website GameSpot က Tamuwa Hussein ကပြောတယ်ဗျ။
Building a subscription model into gaming is definitely a smart idea. I don't know whether it's
လာစင်ကြီးနှစ်စင်ကြီးယူပြီး game ဝင်ဆောင်မှုပေးတဲ့လုပ်ငန်းကတိတ်ကိုကောင်းတဲ့အကျံစီလို့ထင်ပါတယ်။ game ကစားကြသူတွေအတွက်ဒီဝင်ဆောင်မှုမျိုးကမကြခင်မှာပထမဦးစားပေးရွေးချယ်တဲ့နည်းလမ်းဖြစ်လာမလားဆိုတော့ကျွန်တော်မပြောနိုင်ပါဘူး။ game တွေကိုဝယ်ပြီးစုကြသူတွေလည်းအများကြီးရှိပါတယ်။ digital game တွေကိုကိုယ်ပိုင်လက်ဆုပ်လက်ကင်မပိုင်ဘဲမဝယ်ချင်တဲ့သူတွေလည်းအများကြီးပါ
။ရုပ်ရှင်ဂီတလောကကိုကြည့်လို့ရှိရင် on demand ဝင်ဆောင်မှုနဲ့ streaming လုပ်ငန်းတွေကပိုပြီးတော့မှကျေပြန့်လာတယ်အောင်မြင်လာတယ်အဓိကတော့ကိုရုပ်ရှင်ကြည့်ခြင်းတဲ့အချိန်သတင်းနားထောင်ခြင်းတဲ့အချိန်မျိုးမှာအိမ်ပြန်ထွက်စရာမလိုဘူး online ပေါ်မှာပဲလွယ်လွယ်ကူကူအဖိုးခပေးပြီးတော့ကြည့်နိုင်နားထောင်နိုင်တော့အဲ့ဒါကိုလူတွေကသဘောကျကြတာပါနောက်ပြီးတော့လဆင်ကြီးပေးထားကြတဲ့သူမျိုးဆိုရင်လေရွေးချယ်ကြည့်နိုင်နားထောင်နိုင်တာတွေကအများကြီးပဲလေအဓိကကတော့လွယ်ကူအဆင်ပြေမှုပေါ့ game ကကြတော့အပျော်ရမ်းကစားတဲ့ပရိသတ်နဲ့အချိန်အများကြီးပေးပြီးကစားကြတဲ့အမာခံ gamer တွေကြားမှာကွာမှာပါတမောဟူစိန်ကလည်းအဲ့ဒီအချက်ကိုပဲထောက်ပြတာပ
ါ People are naturally inclined to do it now because they have ideas like Netflix and that kind of stuff and it works for mobile games
Netflix လို့ဝန်ဆောင်မှုမျိုးကြောင့်အဲ့ဒီလို subscribe လို့တောင်မျိုးကိုအခုလူတွေစိတ်ဝင်စားလာကြပါတယ် mobile game တွေအတွက်တော့အတိုင်းအတာတစ်ခုဒီအောင်မြင်နိုင်ပါတယ်ဒါပေမဲ့တခြား game set တွေနဲ့ကစားရတဲ့ game မျိုးကရတဲ့အတွေ့အကြုံကိုစွဲနေကြသူတွေကိုတော့စွဲဆောင်ဖို့ပိုခက်မယ်လို့ထင်ပါတယ
် smartphone တွေပေါ်မှာလူတွေအားကိုးကြတဲ့အပိုင်းကိုတော့ short တွက်လို့မရတော့ဘူးထင်တယ်ဗျသူတို့ပြဆိုတော့ဒီ smartphone ပေါ်မှာရနိုင်တဲ့ဖြော်ပြေးပိုင်းကလည်းတော်တော်လေးရေးပါတာကျွန်တော်တို့မှအခုဆိုရင်ရုပ်ရှင်တွေကိုကျွန်တော်ဖုန်းပေါ်မှာပဲကြည့်တော့တာမဆွေမမောစိတ်ကူးပေါလို့ဂိမ်းကစားခြင်းလည်းဒီဖုန်းပေါ်မှာပဲကစားလိုက်တာဆိုတော့ကျွန်တော်တို့လိုမျိုး smartphone သုံးသူတွေအတွက် on demand game streaming ဝင်ဆောင်မှုတွေလုပ်လာတာနောက်ဆိုရင်အပြိုင်ဆိုင်ဖြစ်လာမယ်ထင်တယ်ဗ
ျ Netflix တို့ Spotify တို့လိုမျိုး mobile game streaming လုပ်ငန်းကြီးကျယ်လာမလားဆိုတာကတော့အခုပြောဖို့ခက်ပေမဲ့ smartphone သုံးသူတွေများလာတာနဲ့အမျှသူတို့ကိုဆွဲဆောင်နိုင်တဲ့တီထွင်ဖန်တီးမှုသစ်တွေကိုပို့ပြီးမြင်လာရမှာကတော့သိကြပါရဲ့ရှင်